Please.
မင်္ဂလာညနေခင်းပါတတရှင်များရှင်2018ခုနှစ်ဒီဇင်ဘာလ31ရက်ပြင်းစာနေညနေခင်း view စီစဉ်တွေကိုမင်းခင်ပြောင်းစုမြို့ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီဗန်ဇမဒီညနေခင်းတွေစီစဉ်တွေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
ကျွန်မကတော့ဆုမြတ်မမရှင်ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့ညွန်ပေါင်းဖွဲ့ကအပြတ်အသတ်အနိုင်ရခဲ့ပါတယ်အမေရိကန်နိုင်ငံသားတယောက်ကိုတရှို့လုံးမှုနဲ့ရုရှားကဖမ်းဆီးထားပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကနေ့မှာတော့ဒီ2019နှစ်သစ်အတွက်မြန်မာနိုင်ငံကအဓိကဘာသာကြီး၄ခုကပုဂ္ဂိုလ်ကြီးတွေရဲ့နှစ်သစ်ဆုတောင်းစကားတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
်အားလုံးမင်္ဂလာပါကျွန်တော်အနေနဲ့မြန်မာပြည်မှာဒီဝဲထိုင်ခင်းနေကြတော့ဒီကူမောင်နှမများအားလုံးကို2018ခုနှစ်ဟောင်းဟာပြီးဆုံးပြီးတော့2019ခုနှစ်နှစ်သစ်ကိုကျွန်တော်တို့
ရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ဂျီကာဒီနယ်ချားလ်စ်ကအခုလိုစုမုံကောင်တောင်းပေးတာကိုမကြခင်မှာကျေးဇူးနာဆင်ပြဖို့ရှိပါတယ်ဒါ့အပြင်မလေးရှားမှာအကြောင်းမျိုးမျိုးနဲ့ဖန်ဆီးထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသားတွေကိုကူညီထောက်ပံ့ဖို့ရည်ရဲချက်နဲ့ရေမုံငွေရှာတဲ့ဘလုံးမဲ့အကြောင်းစာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့ညွန်ပေါင်းအဖွဲ့ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့ကြေညာခဲ့ပါတယ်။အဝါမီလိဂ်ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလွှတ်တော်အမတ်300မှ288နေရာနဲ့အနိုင်ရခဲ့တာဖြစ်ပေမဲ့ဒီရလက်ကိုအတိုက်ခံပါတီတွေဘက်ကလက်မခံကြပါဘူး။ခမောင်းဟူစိန်ဦးဆောင်တဲ့အတိုက်ခံအုပ်စုဘက်က600နေရာထက်မနည်းအနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဝင်ကြီးချုပ်ဟာစီနာအတွက်ဒီအနိုင်ရမှုဟာတတိယဇက်တရွေးကောက်ပွဲအနိုင်ရမှုဖြစ်ပါတယ်။အတိုက်ခံခမောဟူစိန်ကတော့ရွေးကောက်ပွဲဟာရည်စရာကောင်းလာပြီးတော့ရလက်တွေကိုပယ်ချမှာဖြစ်တယ်လို့ပြောကြားခဲ့တဲ့အပြင်ဗက်မလိုက်အခြေအနေအောက်မှာရွေးကောက်ပွဲအဖြစ်ကျင်းပပေးဖို့တောင်းဆိုနေပါတယ်။မဲလာပေးသူတွေကိုအနှောက်အယှက်ပေးတာနဲ့မဲမတမာမှုတွေရှိတယ်လို့အတိုက်ခံတွေကပြောပါတယ်။ရွေးကောက်ပွဲမတိုင်ခင်ကလည်းလက်ရှိအာဏာရပါတီတွေကိုထောက်ခံသူတွေနဲ့အတိုက်ခံထောက်ခံသူတွေကြားအကြမ်းဖက်မှုတွေရှိခဲ့ပါတယ်။အတိုက်ခံပါတီထောက်ခံသူတွေကြားမှာပြစ်ပခါကြောင့်73ယောက်သေဆုံးခဲ့တယ်လို့မေးယုံလုံချုံရေးကြောင့်ဆိုပြီးရဲရဲပြစ်ခတ်မှုကြောင့်3ယောက်သေဆုံးခဲ့ပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့ကနိုင်ငံတော်ကလုံချုံရေးတပ်ဖွဲ့ဝင်6သိန်းလောက်ကိုဖြန့်ချထားပါတယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့လွှတ်တော်မတ်တွေကြအစိုးရ3စီးနဲ့ပတ်သက်ပြီးဆွေးနွေးမှုတွေဆက်လက်ရပ်တန့်နေတာကြောင့်အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားတာဟာအခုဆိုရင်ဆယ်မြောက်ရှိသွားပြီဖြစ်ပြီးတော့တိတ်မကြခင်မှာလည်းဖြေရှင်းနိုင်မယ့်အနေအထားကိုမတွေ့ရဘဲဖြစ်နေပါတယ်။သမ္မတထရမ့်ကအမေရိကန်မက္ကဆီကိုနယ်စပ်တတိုင်းကာယံဖို့အတွက်အစိုးရ3စီးထဲကဒေါ်လာ5ဘီလီယံချပေးဖို့ဆက်လက်တောင်းဆိုနေပြီးတော့ဒီမိုကရက်လွှတ်တော်မတ်တွေဘက်ကတော့နယ်စပ်လုံခြုံရေးအတွက်အ3စီးအတွက်အတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့တတိုင်းကာမက္ကဆီကတော့လုံးဝပြည့်ပြည့်စုံစုံဆန့်ကျင်နေပါတယ်။အမေရိကန်အစိုးရလုပ်ငန်းလေးပုံတစ်ပုံအတွက်အစိုးရအသုံးစရိတ်တွေဟာပြီးခဲ့တဲ့ဒသမ22ရက်နေ့ကကုန်ဆုံးသွားခဲ့ပြီဖြစ်ပါတယ်။ဒီပြဿနာကိုပြည်လည်စေဖို့အတွက်ဆွေးနွေးမှုတွေဟာလည်းပြတ်သွားခဲ့တယ်လို့အင်ဗီဒိုအရာရှိတွေကပြောပါတယ်။ဒီမိုကရက်တွေဟာအမေရိကန်တွေရဲ့ဘေးကင်းလုံခြုံရေးကိုစိုးရိမ်ပူပန်မှုမရှိဘဲဒီကိစ္စကိုလည်းပြစ်ထားလိုက်ကြတယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့က Twitter ကနေရေးပါတယ်။သမ္မတထရမ့်ရဲ့ဒီဆွဆွဲချက်ကိုတော့ဒီမိုကရက်တွေဘက်ကပြန်လည်တုံ့ပြန်ခဲ့ပြီးတော့နယူးယောက်ပြည်နယ်အောက်လွတ်တော်အမတ်ဟကင်းဂျက်ဖရီစ်ကတော့ဒီသမ္မတဟာသူတိဆောက်ချင်တဲ့အမေရိကန်မက္ကဆီကိုနယ်စပ်တတိုင်းအတွက်မက္ကဆီကိုနိုင်ငံကပေးရမှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုထပ်တလဲလဲကတိပေးခဲ့တဲ့သမ္မတပဲဖြစ်ပြီးတော့အခုခါမှာသူကအလုံးမဖြစ်မဲ့ဒီနယ်စပ်တတိုင်းအတွက်အမေရိကန်အခွန်အမ်းပြည်သူတွေရဲ့ငွေတွေစီကနေဒေါ်လာ5ဘီလီယံထုတ်ယူဖို့ကြိုးစားနေတယ်လို့ ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းကမ်းမှာပြန်ပြီးတော့တုံ့ပြန်လိုက်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားတယောက်ကိုဒီတချို့လုံးမှုနဲ့ရုရှားကဖမ်းဆီးထားပါတယ်အမေရိကန်တယောက်ကိုပြီးခဲ့တဲ့တောက်ကြနေတော့ဖမ်းဆီးခဲ့ပြီးတော့ရာဇဝတ်မှုနဲ့တရားစွဲထားတယ်လို့ရုရှားပြည်ရင်းလုံခြုံရေးဌာနကဒီကနေ့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီသူဘသူဘဝဖြစ်တယ်ဘလို့ကိစ္စမျိုးကျူးလွန်ခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူ
းရုရှားနိုင်ငံ Magnitogorsk မြို့မှာဓာတ်ငွေပောက်ခွဲမှုကြောင့်အနည်းဆုံးလူ3ယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားခဲ့တယ်လို့ရုရှားရေးဘော်ဝန်ကြီးဌာနကပြောပါတယ်ဒီကနေ့တနင်္လာနေ့မနက်အစောပိုင်းမှာဖြစ်ပွားခဲ့တဲ့ဒီပောက်ကွဲမှုကြောင့်အပျက်စီးပုံတွေကြာလူ89ယောက်ပိတ်မိနေတာပါအပြင်မှာရာသီဥတုကရေခဲမှအောင် 20 ဒီဂရီစင်တီဂရိတ်မှရှိနေတဲ့အချိန်မှာပဲပိတ်မိနေတဲ့သူတွေကိုကယ်ထုတ်ဖို့ရုရှားရေးဘော်ဝန်ကြီးဌာနကကြိုးစားနေပါတယ်ဒဏ်ငွေပောက်ကွဲရတဲ့အကြောင်းရင်းတိကျကိုတော့မသိရသေးပဲဖြစ်နေပါတယ်ခင်ဗျာ
အ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တနင်္လာနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒီအထင်ကရတိုင်းစကွဲနေရာမှာဒီကနေ့ညကျင်းပမဲ့နှစ်သစ်ကူးပွဲအတွက်လုံခြုံရေးတွေတင်းကျပ်ထားပါတယ်။ဒီနှစ်မှာအဝေးထင်း drone ယာဉ်တွေကိုပထမဆုံးသုံးပြီးတော့ကောင်းကင်ကနေစောင့်ကြည့်နေမယ်လို့ထောင်လိုင်းရေးနဲ့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာဒုတိယကော်မရှင်နာမင်းကြီးကပြောပါတယ်။နှစ်သစ်ကူးချိန်မှာအမြင့်ကနေတဖြည်းဖြည်းကျလာမဲ့အေယာမခရစ်စတဘောလုံးကြီးကိုတိုင်းစကွဲမှာလာကြည့်ပြီးတော့နှစ်သစ်ကြိုဆိုမဲ့သူနှစ်တန်းလောက်ရှိမယ်လို့နယူးယောက်မြို့တော်ဝန် Bill de Blasio ကပြောပါတယ်။နှစ်သစ်ကူးပွဲကျင်းပမဲ့နယူးယောက်မြို့လမ်းတွေတဝိုက်လုံခြုံရေးကင်မရာ1200ကျော်ကိုလည်းတပ်ဆင်ထားမှာပါထောင်ထဲချီတဲ့အရွက်ဝတ်နဲ့ယူနီဖောင်းဝတ်ရဲအရာရှိတွေကိုဖျက်ချထားမဲ့အပြင်ပတ်ဝန်းကျင်ကဆောက်ဦးတွေရဲ့ခေါင်းမိုးတွေပေါ်မှာလည်းလက်ဖြောက်တပ်သားတွေရှိနေမှာဖြစ်ပါတယ်နှစ်သစ်ကူးပွဲတော့ကျင်းပမဲ့နေရာတဝိုက်ကားတွေမဝင်နိုင်အောင်လို့ရဲကား200နီးပါးကလမ်းစုံတွေမှာပိတ်ဆို့ထားမှာဖြစ်ပါတယ်လောလောဆယ်ချင်းချောက်မှုအန်ဒီရဲ့တစုံတရာမရှိပေမဲ့လုံခြုံရေးအတွက်သတိအနေထားနဲ့ရှိနေမှာဖြစ်တယ်လို့နယူးယောက်မြို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်သတင်းထောက်တွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဂုဏ်ပြုတဲ့အနေနဲ့အေယာမခရစ်စတဘောလုံးကြီးကိုနှိမ့်ချလိုက်တဲ့ခလုတ်ကိုနယူးယောက်တိုင်းစ်ဝါရှင်တန်ပို့စ် CNN သတင်းဌာနတွေအပြင်အမေရိကန်ကနံပါတ်ကြီးသတင်းထောက်တွေနဲ့ Editor တွေကနှိမ့်မှာဖြစ်ပါရယ်2018ခုနှစ်အတွင်းကမ္ဘာတဝန်းအသက်ခံခဲ့ရတဲ့သတင်းတောက်53ယောက်ရှိပြီးတော့251ယောက်ဖမ်းဆီးခံရတယ်လို့သတင်းသဘောများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကပြောပါရယ်ဒီ LED မီးသီးပေါင်း 32,000 တပ်ဆင်ထားတဲ့6တန်လောက်အလေးချိန်ရှိတဲ့အေယာမခရစ်စတဘောလုံးကြီးကိုမီးထွန်းမဲ့ခလုတ်ကိုတော့အမေရိကန်တရုတ်ချစ်ကြီးရဲ့အတင်းကနှိပ်ပြီးတော့ထွန်းညိမှာဖြစ်ပါရယ်ကဘာကြီးမှာဒီအားလုံးတဟဇာတာဖြစ်ရေးကိုမျှော်လင့်ပြီးတော့ဒီနှစ်နှစ်သစ်ကူးပွဲတော်ကို Gift of Harmony လို့နာမည်ပေးထားပါတယ်တရုတ်နိုင်ငံခြုံချင်းမျိုးကဖျော်ဖြေရေးသမားတွေကတရုတ်အကနဲ့ဖျော်ဖြေမဲ့အစီအစဉ်လဲပါဝင်ပါတယ်ရှင
်ကဘာတော်မှာရှိတဲ့သတင်းတောက်တွေနဲ့သတင်းမီဒီယာတွေမှာလောက်ခံနေသူတွေအသက်ခံရမှုဟာအခု2018ခုနှစ်အတွင်းမှာတိုးလာခဲ့တယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကပြောကြားလိုက်ပါတယ်လွန်ခဲ့တဲ့6နှစ်အတွင်းမှာသတင်းသမားအသက်ခံမှုကျဆင်းခဲ့ပေမဲ့အခုနှစ်မှာပြန်ပြီးတော့တက်လာခဲ့ရလဲဖြစ်ပါတယ်နိုင်ငံကသတင်းသမားများအဖွဲ့ချုပ်ကဒီကနေ့မှာထုတ်ပြန်မဲ့နှစ်စဉ်အစီအခံလာမှာတော့ကမ္ဘာတော်မှာခုနှစ်အတွင်းသက်ခံတဲ့သတင်းမီဒီယာသမားပေါင်းဟာ94ယောက်ထိမြင့်တက်လာခဲ့တယ်လို့ဆိုပါတယ်။ဒါဟာပြီးခဲ့တဲ့2018ခုနှစ်ကတည်းကဆိုင်ရင်12ယောက်ပိုများလာခဲ့တာပါ။2012တုန်းကတော့121ယောက်အသက်ခံခဲ့ရပြီးတော့2006ခုနှစ်မှာတော့155ယောက်ရှိခဲ့ပါတယ်။အခုနှစ်အတွင်းသတင်းသမားတွေအသေးပြောက်အများဆုံးနိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပြီးတော့စုစုပေါင်းသတင်းသမား16ယောက်သက်ခံခဲ့ရတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကဒုတိယအများဆုံးဖြစ်ပြီးတော့တက်ခံသူစုစုပေါင်း17ယောက်ရှိတယ်လို့လည်းဆိုပါတယ်။ယေမန်နိုင်ငံကတော့အခုနှစ်တည်းမှာ9ယောက်အသက်ခံခဲ့ရပြီးတော့ဆီးရီးယားက6ယောက်အသက်ခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့9ယောက်အသက်ခံခဲ့ရပြီးတော့သတင်းသမားတိစုံမှုဟာ17မှအများဆုံးဖြစ်ပါတယ်။အခုလိုသတင်းသမားတွေအသက်ခံရတာဟာသတင်းသမားတွေရဲ့အသက်တိစုံသွားတာတွေမဟုတ်ပဲအမှန်တရားရှာဖွေဖော်ထုတ်တာတွေလူမှုအတိုင်းအဝန်းတွေမှာဖြစ်နေတာတွေလည်းထိခိုက်ခဲ့တယ်လို့နိုင်ငံကသတင်းသမားများအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။သတင်းသမားတွေဟာမျက်မြင်သက်သေတွေဖြစ်နေတာကြောင့်ပြစ်မှတ်ထားခံရတာဖြစ်တယ်လို့သူက AP သတင်းကိုပြောပါရယ်အခုနှစ်အတွင်းပြစ်မှတ်ထားတိုက်ခိုက်ခံရတာဘုံခွဲတိုက်ခိုက်မှုနဲ့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းတည်ဆုံသွားတဲ့သတင်းသမားဟာ94ယောက်ရှိတယ်လို့လည်းဒီအဖွဲ့ရဲ့ကြေညာချက်မှာပြောထားပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကဒီ Los Angeles Times နေ့စဉ်သတင်းစာတိုက်နဲ့ Tribune Publishing ပုံနှိပ်လုပ်ငန်းတွေအပေါ် Cyber တိုက်ခိုက်မှုကြောင့်သတင်းစာပုံနှိပ်ဖျက်ဝေမှုတွေထိခိုက်ခဲ့ပြီးတဲ့နောက်ဘဲကား site တိုက်ခိုက်ခံရတယ်လဲဆိုတာကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးမှုတွေစုံစမ်းနေကြပါတယ်။သတင်းလုပ်ငန်းအချို့ထိခိုက်ခံရတဲ့ဒီဖြစ်နိုင်ခြေ Cyber တိုက်ခိုက်မှုတိုက်ကြားချက်ကိုစုံစမ်းနေတယ်လို့အမိမြေလုံခြုံရေးဌာနပြောခွင့်ရသူကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။တန်တရားရှိစရာ Cyber တိုက်ခိုက်မှုကြောင့်စနေနေ့ရုံးက Chicago Tribune, Baltimore Sun တို့အပြင်တခြားသတင်းစာတွေမှာနာရေးကြော်ညာနဲ့အသေးစားကြော်ညာတွေရိုက်နှိပ်လို့မရဖြစ်ခဲ့ပါတယ်။ဒါပေမဲ့သတင်း website တစ်ခုမှမထိခိုက်ခဲ့တယ်လို့ customer တွေရဲ့အချက်အလက်တွေလည်းပျောက်ကြားခဲ့ခြင်းမရှိဘူးလို့ Tribune Publishing ပုံနှိပ်လုပ်ငန်းကပြောပါတယ်။ Riku Ransomware Virus နဲ့တိုက်ခိုက်ခဲ့ပုံရတယ်လို့ Los Angeles Times သတင်းကပြောပါတယ်ရှင်
။အင်္ဂလန်ပရီးမီးယားလိဘွဲ့စဉ်20ကိုတနင်္ဂနွေနေ့ကဆက်လက်ကစားကြတာမှာ Chelsea, Man City နဲ့ Manchester United အသင်းတွေ3-0လို့အနိုင်ရခဲ့ပါတယ်။ Chelsea နဲ့ Crystal Palace ပွဲမှာ Chelsea ကတကူကိုမရှိနဲ့နိုင်ပါတယ်။ Chelsea အတွက်ဂိုးကိုတော့ပြင်းစစ်ကွင်းလယ်လူ Conte ကသွင်းယူခဲ့တာပါ။ Manchester City ကတော့ Southampton နဲ့အဝေးကွင်းမှာကစားခဲ့ရပြီးတော့ မက်ဆီဒီတင်းက3ဂိုးတခုနဲ့နိုင်သွားပါတယ်မက်ဆီဒီအတွက်ဂိုးတွေကိုတော့ဒေးဗစ်ဆီလ်ဗာနဲ့အဂွေရိုကတဂိုးစီတွင်ပြီးတော့ဆောက်သမ်တန်ကခုဂိုးကိုတဂိုးတွင်ပါတယ်မန်ချက်စတာယူနိုက်တက်ကတော့ဘုံမောင်းနဲ့အိုးထရက်ဖို့မှာကစားခဲ့ပြီးတော့4ဂိုးတခုနဲ့နိုင်သွားပါတယ်မန်ယူအတွက်ဂိုးတွေကိုတော့ပြင်သစ်ကွင်းလယ်လူပေါက်ပေါ်က2ဂိုးတွင်ခဲ့ပြီးတော့ရက်ရှ်ဖို့နဲ့လူကာကူတို့ကတကိုးစီတွင်ခဲ့ပါတယ်ဒါဟာမန်ယူအတွက်တော့ယာယီနီးပြတဲ့ဆောက်ရှော့လက်ထက်မှာ3ပွဲသက်တိုက်အနိုင်ရတာဖြစ်ပါတယ်ဘန်လီနဲ့ဝက်ဆန်ပွဲမှာတော့ဘန်လီက2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်မန်စီးတီးက48မိနစ်နဲ့ဒုတိယနေရာကိုပြန်ရောက်လာပြီးတော့ရှော့စီက43မိနစ်နဲ့သတုထမန်ယူက35မိနစ်နဲ့အဆင့်6နေရာမှာဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ
။မက်ဆီပြမွန်နဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးဒီ2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ကိုကူးပြောင်းခံပြီးအချိန်အခါသမယမှာဖြူရီပြည်သက်တွေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်မြန်မာနိုင်ငံအဓိကဘာသာကြီး၄ခုကပုံကိုကြီးရဲ့နှစ်သစ်ဆုတောင်းစကားတွေကို VOA ကနေစူးစီးပြီးတော့တင်ဆက်ပေးကြပါမယ်။ရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဗဟုအဖွဲ့ချုပ်ဥက္ကဋ္ဌဦးနန္ဒတိပိတကဩဝါဒစရိယဒေါက်တာဘဒန္ဒအင်ဂီတာနဲ့ဘာသာပေါင်းစုံငင်းချမ်းရင်ငင်းချမ်းမြတ်တာအဖွဲ့ဝင်ဦးဝင်းလွင်တို့ကနှစ်သစ်ဆုတောင်းစကားပါထားတာကိုနားဆင်ကြအောင်ပါရှင
်အားလုံးမင်္ဂလာပါကျွန်တော်အနေနဲ့မြန်မာပြည်မှာဒီဝဲထိုင်ခင်းနေကြတော့ရင်ကူမောင်နှမများအားလုံးကို2018ခုနှစ်နှစ်ဟောင်းဟာပြီးဆုံးပြီးတော့2019ခုနှစ်နှစ်သစ်ကိုကျွန်တော်တို့ကူးပြောင်းနေကြပါတယ်နှစ်ဟောင်းမှာအဆင်ပြေမှုများရှိခဲ့သလိုအဆင်မပြေမှုတဲ့အခက်အခဲများလည်းပဲကျွန်တော်တို့ဖြတ်လန်းခဲ့ရပါတယ်ဒါပေမဲ့ဒီတပတ်ရက်အတွင်းများမှာပဲကျွန်တော်တို့ကောင်းမွန်တဲ့သတင်းနှစ်သစ်သတင်းကောင်းအနေနဲ့တော့တမတော်ကိုယ်တိုင်ကထုတ်တဲ့သတင်းကိုကျွတ်တို့ရရှိတဲ့အခါမှာဝမ်းမြောက်ဝမ်းသာကြပါတယ်။လီလာတာအတွက်တော့ရပစ်ခတ်မှုတွေရဆဲပြီးတဲ့နောက်ရင်ချမ်းရေခီးလန်းစီကိုသွားမယ်ဆိုတဲ့သတင်းဟာနှစ်သစ်အတွက်သတင်းကောင်းဖြစ်ပါတယ်။2019ခုနှစ်မှာကျွတ်တို့နှစ်သစ်ကိုစိတ်သစ်ကိုယ်သစ်ယုံကြည်မှုအသစ်နဲ့ကျွတ်တို့စဖို့ရအတွက်အထူးပဲဆုတောင်းပါတယ်မေတ္တာပို့သပါတယ်အတိတ်ကဖြစ်ခဲ့တဲ့အနာဟောင်းတွေအစမပြေမှုတွေကိုမေ့ပြီးတော့နှစ်သစ်ကိုစိတ်သစ်ကိုသစ်ယုံကြည်မှုအသစ်နဲ့ခီလန်းကိုရှောက်ကြဖို့ရန်ရှောက်ကြဖို့ရန်အတွက်အစိုးရများတော်၎င်းတပ်မတော်ကိုတော်၎င်းတနက်ကိုင်အဖွဲ့များကိုတော်၎င်းမြန်မာပြည်တပြည်လုံးကိုကျွန်တော်နဲ့မေတ္တာရက်ခံခြင်းနဲ့နှလုံးသားတိုင်းထဲမှာမိသားစုတိုင်းထဲမှာတပြည်လုံးမှာအချမ်းသာရသော2019ခုနှစ်ဖြစ်ပါစေလို့အထူးပဲစုမှုကောင်းတောင်းမင်္ဂလာနှုတ်ခွန်းချွေလိုက်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ် I wish all a very happy new year
နိုင်ငံတော်ကလှုပ်ဆောင်နေတယ်ငြိမ်းချမ်းရေး21ခုပြည်လုံးနေလာကအများဆုံးပြည်မြောက်အောင်မြင်နိုင်ပါစေမြန်မာပြည်သားအားလုံးတနေမမချအာလုံးငင်းငင်းချမ်းသာနဲ့ကိုပီနဲ့ကိုမျိုးဟာအေးအေးချမ်းသာနဲ့တိုးတက်နိုင်ပါစေလို့ဆုတောင်းပြုပါရစေ။
အဲ့တော့ဘယ်ဘာသာမျိုးမဆိုပေါ့ခုနပြောသွားတဲ့ဗုဒ္ဓဘာသာတို့ဟိန္ဒူဘာသာတို့အစ္စလာမ်ဘာသာတို့ခရစ်ယာန်ဘာသာတို့ဟာကုန်လုံးဟာသစ္စာတရားရှိကြတဲ့လူကြီးတဲ့ပဲ။ဒါဆိုအဲ့သစ္စာတရားကိုအသုံးချတတ်ဖို့အရေးကြီးပါတယ်။ဒါဆိုသစ္စာတရားကိုလက်ကင်ထားပြီးတော့တို့တိုင်းနိုင်ငံသားတွေအကုန်လုံးပေါ့လေဘာသာရေးတရားတွေကဘာမျိုးမှာအတူတကွဖန်ဆင်းပေးလိုက်တာကညီလိုကိုလိုဆွေမျိုးသားချင်းလိုဖြစ်အောင်လုပ်ပေးလိုက်တာပဲအဲ့တော့ညီလိုကိုလိုဆွေမျိုးသားချင်းလိုဖြစ်အောင်လုပ်ပေးလိုက်တာကိုအဲ့ဒါတို့တရားတို့ပြိတ္တာကတို့ဘာသာရေးသမားတွေအကုန်လုံးလိုက်နာပြီးတော့တစ္ဆာရှိကြမယ်ဆိုရင်ဒီကဘာကြီးဟာငြိမ်းချမ်းတဲ့ကဘာကြီးဖြစ်သွားမှာပဲနော်တဦးနဲ့တဦးချစ်ခင်နှစ်သက်ပြီးတော့နေသွားမယ်ဆိုရင်ငြိမ်းချမ်းရေအခွင့်အလမ်းလေးအများကြီးရှိတာပေါ့နော်အဲငြိမ်းချမ်းရေအခွင့်အလမ်းတွေပွင့်ပေါအောင်မေတ္တာတရားကရုဏာတရားမုရိတာတရားဥပေက္ခတရားရှင်းထားပြီးတော့ဆောင်ရွက်ကြပါလို့ဘုန်းကြီးကတိုက်တွန်းပါတယ်နော်အဲတော့မေတ္တာတရားရှိမှသာလဲချမ်းသာမှပါချမ်းသာမှသာလဲလူသက်တမ်းစီနေနိုင်ရမှာပါပဲအေးဒါကြောင့်အားလုံးသောကဘာသူကဘာသားအပေါင်းတွေ တဏှိတညုတ်ထဲနဲ့ဆန္ဒတစ်ခုထဲနဲ့ညီမြအောင်လုပ်ပြီးတော့တည်တည်ငြိမ်ငြိမ်နဲ့ကြီးပွားတဲ့ပုံကိုယ်တွေဖြစ်ကြပါစေလို့ဘုန်းကြီးဆုတောင်းပါတယ်နော်အေ
းဒီ2019နှစ်သစ်မှာအာလုံသဗ္ဗေတ္တဝိနည်းရာလေးမြန်မာနိုင်ငံမှာရှိတဲ့ပုံကိုယ်တွေရောကမ္ဘာအဝမ်းမှာရှိတဲ့ပုံကိုယ်တွေရောအာလုံနှလုံးစိတ်ဝမ်းအေးချမ်းပြီးတော့ကငြိမ်းချမ်းသာယာမှုများခံကြောင်းပါစေလို့ကျွန်တော်အနေနဲ့မေတ္တာပို့ဆုတောင်းအပ်ပါတယ်ဟောင်းတိုင်းမကောင်းတာတော့မဟုတ်ဘူးပြောင်းရမယ်အဟောင်းတွေတော့ရှိပေမဲ့လေဂန္ဓဝင်စံထားအပ်တဲ့ကောင်းတဲ့အဟောင်းတွေရှိပါတယ်အဲ့လိုကောင်းတဲ့အစင်လာတွေကိုဆက်လက်ထိန်းသိမ်းပြီးတော့ကပြုပြင်တဲ့ပြောင်းလဲတဲ့ဟာတွေကိုကျွန်တော်တို့ကပြောင်းလဲပြီးတော့ကနှစ်သက်မှာစိတ်သက်ကိုယ်သက်နဲ့ကျွန်တော်တို့ဒီအခွင့်အရေးတက်တွေကိုလက်လှမ်းပြီးတော့ယူရမယ်စိန်ခေါ်ချက်တွေရှိသလိုအခွင့်အရေးတွေလည်းရှိပါတယ်စိန်ခေါ်ချက်တွေကိုအခွင့်အရေးအဖြစ်ပြောင်းလဲပြစ်နိုင်ခြင်းသည်အရေးချင်းတစ်ခုဖြစ်ပါတယ်လူလောကဆိုတာပြဿနာနဲ့မကင်းပါဘူးအဲ့တော့လူလုတဲ့အန္တရာယ်များကိုလူသားဟာဖြေရှင်းနိုင်မှာဖြစ်တဲ့အတွက်မလျှော့သောဆွဲလုံးလာနဲ့ကျွန်တော်တို့ဟာညီညီညွတ်ညွတ်ကျွန်တော်တို့ရဲ့ဥတည်ချက်ပန်းနိုင်ဖြစ်တဲ့နှလုံးစိတ်ဝမ်းလဲအေးချမ်းရမယ်ပဝန်းကျူလဲအေးချမ်းရမယ်ဆိုတော့ငြိမ်းချမ်းရေးပန်းနိုင်ကိုအားလုံးတက်ညီလက်ညီချစ်တတ်ကြပါစို့လို့ကျွန်တော်ဆုတောင်းမြတ်တာပို့အပ်ပါတယ်ခင်ဗျာ
ရန်ကုန်ကက်သလစ်ခိုင်ကျုပ်ဆရာတော်ကြီးကာတင်နဲ့ချားဆိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဗဟုအဖွဲ့ချုပ်ဥက္ကဋ္ဌဥနန္ဒတိပိတကဩဝါဒဆရိယဒေါက်တာဘန်ဘဒန္ဒာအင်ဂီတာနဲ့ဘာသာပေါင်းစုံငင်းချက်ရေးငင်းချက်မြစ်တာဖွဲ့ဝင်ဦးဝင်းလင်တို့ကနှစ်သစ်ဆူတောင်းစကားပါထားတာကိုတော်တော်ရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်အခုတစ်ဆက်ထဲမှာပဲဒုက္ခတဲ့စခန်းထဲမှာပဲနှစ်သစ်ကူးဆင်နွှဲနေကြတဲ့ဒုက္ခတွေရဲ့မျှော်လင့်ချက်နှစ်သစ်စုမှုတွေကိုတင်ဆက်ပေးကြပါတယ်လာမယ့်2019ခုနှစ်မှာရိုဟင်ဂျာရဲ့အပါအဝင်ကမ္ဘာပေါ်မှာရှိတဲ့လူသားတိုင်းလူခွင့်ရဲ့အပြည့်အဝရဖို့နဲ့သူတို့တွေအားလုံးအမြန်ဆုံးအိမ်ပြန်နိုင်ကြဖို့အထူးသဖြင့်မြန်မာနိုင်ငံတဝန်းကတိုင်းရင်းဒေသကဒုက္ခသည်တွေပါနေရရင်းကိုအမြန်ဆုံးပြန်နိုင်ကြဖို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကနှစ်သစ်စုမုံကောင်းတောင်းပေးလိုက်ကြပါတယ်ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲလုံခြုံရေးအခြေအနေကြောင့်အသွာအလာတွေပိတ်ပင်ထားပြီးတော့တင်းကျပ်တဲ့လုံခြုံရေးတပ်တွေရဲ့စောင့်ကြည့်မှုတွေအောက်မှာဒုက္ခသည်စခန်းထဲမှာပဲနှစ်သက်ကူဆင်းနွှဲနေကြရတဲ့ဒုက္ခသည်တွေရဲ့မျှော်လင့်ချက်နှစ်သက်စုမှုတွေကိုတော့မတ်စုမုံကစူးစီးတင်ဆက်ထားပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲတွေကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းမှာစစ်တပ်ရဲနဲ့လုံခြုံရေးအဖွဲ့တွေတိုးချဲ့ချထားပြီးတော့စခန်းတွေမှာလုံခြုံရေးအထူးတင်းကျပ်ထားခြင်းဒုက္ခသည်စခန်းအဝင်အထွက်အနောက်အရေးပေါ်အခြေအနေကလွဲပြီးတော့အသွားအလာတွေအကုန်လုံးပိတ်ထားတဲ့အချိန်မှာပဲတိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစခန်းတွေထဲမှာပဲနှစ်သစ်ကူးကိုမျှော်လင့်ချက်တွေနဲ့စောင့်ဆိုင်နေကြပါတယ်။ဘာသာရေးခေါင်းဆောင်တွေကဥဆောင်ပြီးတော့နှစ်သစ်ဆူတောင်းနေကြတယ်လို့အပြင်ထွက်ခွင့်မရပေမဲ့လို့စခန်းတွင်းကဒုက္ခသည်တွေစုဝေးပြီးတော့နှစ်သစ်ကူးဖို့ရင်ခုန်စွာစောင့်မျှော်နေကြတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဘာလူခါလေဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥခင်မောင်ကတော့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်စစ်ပြေးစစ်ရှောင်နေကြရတဲ့မြန်မာနိုင်ငံတဝန်းကကချင်ရှမ်းစတဲ့တိုင်းရင်းသားတွေ2019ခုနှစ်မှာမိမိတို့နေရက်ရင်းကိုပြန်နိုင်ပါစေကြောင်းအခုလိုစုမွန်တောင်းပါတယ
်ကဘာလူကဘာသားနဲ့တကွခပါအကြဲကြမ်းမှန်ရှိတဲ့ဒီကြောင်းနဲ့တော့ဒုက္ခသည်တွေပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒုက္ခတွေပေါ့ရိုဟင်ဂျာရှိတဲ့ချမ်းကချင်းတရပါညာပေါ့နော်အဲ့ဒါတွေငင်းငင်းရဲ့အတွက်ကိုကျွန်တော်တို့ဆွတ်ဆောင်ပါတယ်နောက်ပြီးတော့2019မှာကျွန်တော်တို့မျှော်လင့်တာဒီကျွန်တော်တို့ရဲ့တောင်းဆိုထားတဲ့အကူအညီကိုကျွန်တော်ပြန်ပြီးရရှိပြီးတော့ကိုယ့်ရဲ့နေရင်းကိုဆန်လေးသွားရောက်လို့ရဲ့ဆန္ဒတော့ရှိပါတယ်ခင်ဗျာ
ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမှာအသက်ဆုံးရှုံးသွားရသူတွေ၊ကြံ့ရည်သူမိသားစုတွေအတွက်လည်း2019မှာတရားမျှတမှုတွေရပါစေကြောင်းဝိုင်းဝန်းစုတောင်းပေးနေကြပါတယ်လို့ဦးခင်မောင်ကပြောပါတယ်2019မှာတော့အမြန်ဆုံးအိမ်ပြန်နိုင်မှုမျှော်လင့်သူကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ဖြစ်ပါတယ
်ဆက်ကြုံလာလို့တောင်းဆက်ကတည်းကလည်းကျေးဇူးအမြန်ဆုံးအိမ်ပြန်နိုင်ဖို့ပေါ့အမြန်ဆုံးကိုအဲ့နေကုန်ပြန်နိုင်ဖို့လို့ရင်းနေလေအဲချိလာရဲ့နောက်တစ်ခုကဒီမှာကျွန်တော်အမြန်ဆုံးကျွန်တော်တောင်းဆိုတဲ့အချက်ထွန်းနဲ့ဒီဒေဇင်ဒီရောအမြန်ဆုံးတဲ့ကိုမျိုးကိုပြန်နိုင်ဖို့လို့မျိုးဆိုတော့တော့ပါလိမ့်မယ်
ဒုက္ခသည်တွေကြုံရတဲ့အခက်အခဲတွေအမြန်ဆုံးပြေလည်နိုင်ပါစေလို့ဆုတောင်းတယ်လို့သူကပြောပါတယ်။ကော့ဘဇာအနီးဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကလည်း2019မှာရိုဟင်ဂျာတွေအပါအဝင်ကမ္ဘာတစ်ဝှမ်းလုံးကလူသားတိုင်းလူခွင့်ရေးအပြည့်အဝရပါစေကြောင်းဆုမွန်တောင်းပါတယ်လို့ဆိုပါတယ်
။ဟုတ်ကဲ့ပါ။အားကြရင်ကျွန်တော်ရမြစ်တီကိုအစားမှာစီကျွန်တော်ကဆုတောင်းကြင်လာတော့ကမ္ဘာကရှိတဲ့လူသားတိုင်းကလူအခွင့်အရေးအပြည့်အဝရရှိရတဲ့ လူသားရဲ့အကျင့်တွေကိုတည်နေစေရေးအတွက်ကျွန်တော်ကစုပေါင်းကြတာရှိပါတယ်။နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံအင်းချမ်းပါရရေးတရားတော်လည်းကျွန်တော်ကစုပေါင်းပေးတာရှိပါတယ်ခင်ဗျာ။အာမိတ္တကိုတော့ကျွန်တော်ကတော့ now နောက်ဆက်ဖို့ကြည့်ရင်မိတ္တကမှကျွန်တော်ရဲ့အဲဝန်ကြီးဒုက္ခဝိညာဉ်ရဲ့အယုတိတာအဲခေလလာမယ်လို့ကျွန်တော်အများအစောမျှော်လင့်ကြပါတယ်။
2019မှာတော့ရိုဟင်ဂျာတွေနေရရင်အ мян ဆုံးပြန်ခေါ်နိုင်မှုနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ကိုလည်းရည်စူးနှစ်သစ်ဆူတောင်းရင်ကိုယ်ဤစလံကအခုလိုစုမွန်တောင်းပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့9သိန်းကျော်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့လာမယ့်2019ခုနှစ်အတွက်သူတို့ရဲ့မျှော်လင့်ချက်တွေကိုစုမွန်တောင်းနေကြပေမဲ့လို့သူတို့ရဲ့အနာဂတ်ကမရေရာလှတဲ့အတွက်စိုးရိမ်မှုတွေကတော့ရှိနေသေးပါပဲလို့ဒုက္ခသည်တွေကပြောပါတယ်ရှင်
ရှိမှခင်လာမယ့်ဇန်နဝါရီလ၁ရက်နေ့အင်ဂါနေ့ဟာဆိုလို့ရှိရင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနေ့ညမှာပုံမှန်တက်ဆက်နေကြအင်ဂါနေ့ညဒက်အဒီလိုက်အစည်းအဝေးမှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစင်ခေါ်ချက်တွေချိန်ချောက်မှုတွေနဲ့လာလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမြတ်လူသူတွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12392382994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။တော်တာရှင်နေနည်းနဲ့အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ချိန်ပြီးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ခုထပ်မှာဒီဖန်ဆီးခဲ့မြန်မာနိုင်ငံသားတွေကိုထောက်ပံ့ရေးမလေးရှားဘောလုံးပွဲကျင်းပတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။မလေးရှားမှာအကြောင်းအမျိုးမျိုးနဲ့ဖန်ဆီးထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသားတွေကိုကူညီထောက်ပံ့မှုရည်ရွယ်တဲ့ရန်ပုံငွေရှာတဲ့ဘောလုံးပြိုင်ပွဲတစ်ခုကိုမြန်မာရွှေပြောင်းလူသားတွေစုပေါင်းပြီးတော့ကွာလာလန်ပူမြို့တော်ဘလက်ကောင်းမြို့နယ်ဖူဆက်အခစားကွင်းမှာကျင်းပနေကြပါတယ်။ဒီဘောလုံးပြိုင်ပွဲကိုဒုတိယအကြိမ်မြောက်ကျင်းပတာဖြစ်ပေမဲ့အခုလိုအကူအညီပေးဖို့ရည်ရွယ်ချက်နဲ့ရန်ပုံငွေရှာတာကတော့ပထမဆုံးအကြိမ်ပဲဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတော်ကုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားရောက်မြန်မာရွှေပြောင်းလူသားတွေရဲ့ဒီရန်ပုံငွေဘောလုံးပြိုင်ပွဲကိုဒီဇင်ဘာ30ကနေဇန်နဝါရီ6ရက်အထိကျင်းပနေရဖြစ်ပြီးမြန်မာလူသား900ကျော်အသင်းပေါင်း40ဝင်ရောက်ရှင်ပြိုင်ကစားနေကြပါတယ်။မလေးရှားနိုင်ငံရဲ့ထိန်းသိမ်းစခန်း12ခုမှာဖမ်းဆီးခံထားရတဲ့မြန်မာလူသားတွေနေရပြန်ဖို့လိုအပ်နေတဲ့ငွေကြေးကိုအခုဘောလုံးပွဲကရရန်ပုံငွေနဲ့ကူညီပေးဖို့စီစဉ်ထားကြောင်းထိန်းသိမ်းစခန်းနဲ့ပတ်သက်လို့တောင်းယူလုပ်ကိုင်နေသူဦးတီဟာမောင်မောင်ကအခုလိုပြောပါတယ်။
အားပေးမှုလည်းတော်တော်လေးများတယ်ဒီမှာရှိတဲ့ pride ကအင်းလေးလည်းတော်တော်လေးလာပြီးတော့ဝိုင်းရံများတယ်ပေါ့နော်အဲ့တော့ဟိုကျွန်တော်တို့ဘက်ကတော့ရှင်နဲ့အားရမှုလည်းရှိတယ်နောက်ပြီးကျွန်တော်တို့မြန်မာနိုင်ငံသားတွေတယောက်နဲ့တယောက်ဟိုကြီးကြီးကင်းကင်းနဲ့ရင်းနှီးနှီးရှိတဲ့ပွဲမျိုးပေါ့နောက်ပြီးလူမျိုးဘာသာမျိုးတွေရှင်ပြိုင်တဲ့ပွဲမျိုးဖြစ်တဲ့အခါကျတော့လေပို့ပြီးတော့အားရလဲအားရလဲကြီးလဲကြီးနဲ့တယ်ပေါ့
အခုနှစ်ပွဲကမနှစ်ကတည်းပိုစီကားပြီးဒီလိုလှုပ်ချင်းကမတူညီတဲ့ဒေသကလာရဲ့မြန်မာနိုင်ငံသားတွေကြားမှာရင်းနှီးမှုပို့ပြီးရှိလာနိုင်ကြောင်းကပုံး900သာသမီလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါရယ်
။ဒီစခန်းလေးမှာရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံပြန်တဲ့ခါကြလို့ရှိရင်အပြန်လန်းစီပေါ့အပြန်လန်းစီဆိုတာကသူတို့ကိုယ်နေရဌာနတွေပြန်တဲ့ခါကြလို့ရှိရင်ကျွန်တော်ကအပြန်လန်းစီအနေနဲ့ကျွန်တော်ကပြန်ပြီးထောက်ပံ့မယ်အနေနဲ့အားလုံးအနေနဲ့အဲ့လိုမျိုးစီစဉ်လာတာပေါ့နော်။အဲ့ဒါတော့ကျွန်တော်တို့ဒီမှာပုံရှင်နဲ့ရံမုံငွေဘယ်လောက်ရမယ်အဲရမယ့်အပေါ်မှာပူကြည့်ပြီးတော့ပဲရှင်းပြပေးဖို့ကျွန်တော်တို့စီစဉ်လာတယ်ပေါ့နော်။
ဇန်နဝါရီ6ရက်နေ့မှာတော့စူပေးရဲ့အစီအစဉ်တွေကိုထည့်သွင်းထားပြီးဒီပွဲကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်မှန်ကြီးနဲ့တန်ယုံတောင်ရှိသူတွေကျော်သူနိုင်ကူညီမှုအသင်းအပါဝင်ပရာဟိတဖွဲ့ပေါင်းစုံကပါဝင်ကူညီကြတာပါမလေးရှားနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ထိန်းသိမ်းခံထားရတဲ့မြန်မာအလို့သမားအကြမ်းမြင့်တထောင်ဝန်းကျင်လောက်ရှိရလို့အလို့သမားအရေးလုံးနေသူတွေကပြောပါရယ
်ကုစောထက်တဲ့င်းပေးပို့ထားတာဖြစ်ပါတယ်ဒေါက်တာရှင်တွေအတွက်အခုကြတော့နှစ်တစ်ကူအကျိုးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်အပတီဆိုထားတဲ့ Happy New Year ဆိုတဲ့သချင်းကိုနားဆင်ကြအောင်ပါရှင
် No more champagne The fireworks are through Here we are Me and you Feeling lost and feeling blue It's the end of the party And the morning seems so gray, so unlike yesterday. Now's the time for us to say Happy New Year, Happy New Year.
ဒါရှင်ရဲ့အပတ်တိဆိုထားတဲ့ Happy New Year
စခြင်းနဲ့ဖြတ်တန်းနိုင်ကြပါစေရှင်အခုတော့ဒီကြက်နေသေးတဲ့အချိန်မှာမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုမှတ်စုပြမုံကကြေညာပေးပါလိမ့်မယ်ရှင်အမေရိကန်နိုင်ငံသားတယောက်ကိုတချို့လုံးမှုနဲ့ရုရှားကဖမ်းဆီးထားပါတယ်အမေရိကန်တယောက်ကိုပြီးခဲ့တဲ့တောက်ကြနေ့ကဖမ်းဆီးခဲ့ပြီးတော့အရာစွဲမှုနဲ့တရားစွဲထားတယ်လို့ရုရှားပြည်တွင်းလုံခြုံရေးဌာနကဒီကနေ့တနင်္လာနေ့မှာကြေညာချက်ထုတ ာဒီသတင်းထောက်တွေနဲ့သတင်းမီဒီယာတွေမှာလောက်ကိုင်းနေသူတွေအသက်ခံရမှုဟာအခု2018ခုနှစ်အတွင်းမှာတိုးလာခဲ့တယ်လို့ဒီ Belgium အခြေစိုက်နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ ကပြောကြားလိုက်ပါတယ်ကမ္ဘာတဝန်းမှာ2018အတွင်းသက်ခံခဲ့ရတဲ့သတင်းမီဒီယာသမားပေါင်း64ယောက်အထိမြင့်တက်ခဲ့တယ်လို့ဒီကနေ့ထုတ်ပြန်တဲ့ဒီ IFJ ရဲ့ကြေညာချက်မှာပြောထားပါတယ်အသက်ခံရဆုံးအသေးအပြောက်အများဆုံးနိုင်ငံတွေကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပြီးတော့ဒုတိယအများဆုံးကမက္ကဆီကိုနိုင်ငံဖြစ်ပါတယ်ဒီအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒီအထင်ကြီးအတိုင်းစကွဲနေရာမှာဒီကနေ့ညကျင်းပမဲ့နှစ်သစ်ကူပွဲအတွက်လုံခြုံရေးတွေတင်းကျပ်ထားပါတယ်ဒီနှစ်မှာအဝေးထိန်း drone ယာဉ်တွေကိုပထမဆုံးသုံးပြီးတော့ကောင်းကင်ကနေစောင့်ကြည့်နေမယ်လို့ထောက်လှမ်းရင်းနဲ့ဒီအကြမ်းဖက်မှုတံပြန်ရေးဆိုင်ရာဒုတိယကော်မရှင်နာမင်းကြီးကပြောပါတယ် Times Square မှာဒီနှစ်သစ်ကိုလာရောက်ကြိုဆိုမဲ့သူ2000လောက်ရှိမယ်လို့နယူးယောက်မြို့တော်ဝန်ကလည်းခန့်မှန်းထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိတ်ခါစီနာရဲ့ညွန်မအဖွဲ့ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်အဝါမီလိဂ်ပါတီဦးဆောင်တဲ့ညွန်မအဖွဲ့ကလွှတ်တော်အမတ်300မှ288နေရာအနိုင်ရခဲ့ပြီးတော့ခမောင်းဟူစိန်ဦးဆောင်တဲ့အတိုက်ခံအုပ်စုဘက်ကတော့6နေရာထက်မနည်းအနိုင်ရခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရှင
်သတင်းကြီးချုပ်ကိုမဆုမြတ်မွန်ကြီးကပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့60မောက်ဖြစ်ပါတယ်ကျမအီတန်စမရှင်View American တဲ့ညပိုင်းမြန်မာဘာသာစီစဉ်နေကြတော့ည9:00နာရီအထိလိုင်းဒိုမီတာ24.25နဲ့51တူကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်အပေါင်းကိုထူးထူးကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington.